င်းရေးတင်းမာနေတဲ့ဒီတိုင်းပြည်နယ်ရေတိတောင်မြို့နယ်မှာနိုင်ငံတကာကျက်ရှင်တွေအဖွဲ့ရဲ့ကယ်ဆယ်ရေးပစ္စည်းတင်ဆောင်လာတဲ့ဆက်လီတစီပြစ်ခတ်ခံရမှုကြောင့်အနည်းဆုံး2ယောက်သေ2ယောက်တန်ရန်ရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါတမရုံနဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ရတိတောင်မြို့နယ်မှာဒီကနေ့အစောပိုင်းကစစ်ဆောင်ဒုက္ခသည်တွေအတွက်ကူညီပစ္စည်းတွေတည်ဆောင်လာတဲ့ဆက်လီတစီပြစ်ခတ်ခံရတာကြောင့်တေကျေတန်ရရသူတွေရှိခဲ့တဲ့အကြောင်းဒီရခိုင်နယ်နဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။ရတိတောင်မြို့နယ်စဘူကျွန်းဂျင်းကျွန်းရွာနီးကယ်ဆယ်ရေးပစ္စည်းတင်ဆက်လီပြစ်ခတ်ခံရတာလို့လည်းဒီရခိုင်တွေကပြောပါတယ
်။ဆက်လီကြီးကလေမြေကြီးကနေပြစ်လိုက်တာကြာတော့2ယောက်ဒီ2ယောက်တော့တန်ရနေချင်းနဲ့2ယောက်တော့ရှင်နေဒီစပူတွန်းကန်နာမှာပြစ်တာတော့ဒီစိန်တော်ရွာနာပြစ်တာသူတို့ဒီဘုံမီးကြီးတဲ့နေပြစ်တာ
ပြစ်ကတ်ခံရတဲ့ဆက်လီဟာအပီပီဆိုင်ရာကြက်ချင်ဒီကော်မတီ ICRC ဘွက်ရဲ့အကူအညီပေးပစ္စည်းစင်ဆောင်လာတဲ့ဆက်လီဖြစ်ကြောင်းရတိတော်မဲဆန္ဒနဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဥက္ကဋ္ဌမောင်လက်ကပြောပါတယ
်စစ်တေက ICRC တင်ပြီးတော့ဒီရေစတောက်မျိုးတွေမှာဖြည်းဖြည်းစစ်ကြီးရှောက်စကန့်တွေကိုတော့ပြီးတော့ဟုတ်လားအဲ့ဒါကံပြေရောနဲ့ပြင်ဝင်းရောကြားလုံးမှာအဲ့ဒီမြေကြီးကပြည်လို့အဲ့ဒီမော်တော်ဝေရင်ကဟိုအမြင့်ောက်သွားတာမော်တော်အလုံးကမတွေလည်းနေကြီးတွေကြားတယ်သူတို့စီကိုတော်တော်တူးဆုံးနေ
ပြကမှုကြောင့်ဆက်လီမီလောင်ရာကတန်ရာရသူလူကိုကယ်ဆုတ်နိုင်တယ်လို့လဲဒယ်စရေးဖို့ဝင်သူကပြောပါတယ်
အဲလူကတော့တယောက်ပြည်တယ်အဲ့မင်းဖြစ်ပါပဲရောအေထုလိုကလည်းမရဘူးတကယ်လေဒါဇက်ပိနေတဲ့ချင်းကခုနကမြောက်ကိုတော့ပြထုတ်ခဲ့ရတာပေါ့ဒါပေမဲ့အလုံးတွေပါတယ်တော့ပြန်မကောင်းနိုင်ဘူးပေါ့
တန်ရာရသူလူကို CDP အစည်းအရုံးမှာကုသမှုတွေလှုပ်ဆောင်နေတယ်လို့ပြကမှုအတွင်းဆက်လီပေါ်ပါလာတဲ့သူတူရေထဲမျောပါပျောက်ဆုံးနေတယ်လို့လဲဒေသခံတွေကပြောပါတယ်ကျေးဇူးရေးဆက်လေကိုတမတော်ရည်ရင်ကပြစ်ခတ်ခဲ့ကြောင်းကိုတိုင်တွေ့သူတွေကပြောဆိုနေတာနဲ့ပတ်သက်လို့တမတော်ပြောခွင့်ရသူကိုဆက်တွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့မရခဲ့ပါဘူးပြစ်ခတ်မှုဖြစ်ရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းမသိရသေးပေမဲ့မြန်မာစစ်တပ်နဲ့အေအေအဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေချိန်မှာမေယူမြင့်တွင်ရေကြောင်းသွားလာမှုတွေကိုတမတော်ကပိတ်ပင်ထားတာ၁၀ရက်လောက်ရှိနေပြီလို့လဲဒေသခံတွေကပြောပါတယ်တချိန်တည်းမှာပဲရတိတော်မြို့နယ်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေရမှာအေအေဖွဲ့ခြေပြုထားတဲ့ရတိတော်မြို့နယ်အောင်သာစီကုန်းကိုလည်းတမတော်ကနေဒီနေ့ရောမနေ့ကပါရဟရင်နဲ့ပြစ်ခတ်မှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်မနေ့ကလည်းမင်းပြမြို့နယ်ခေါင်းလောင်ချောင်းကျေးရွာမှာရွှေပုံတံမြစ်ခေါ်ခေါင်းလောင်ချောင်းမြစ်တွင်ခုံမောင်းနေတဲ့တမတော်ရည်ရင်နဲ့ရခိုင်လက်လက်ကန်အေအေဖွဲ့တို့ပြစ်ခတ်တိုက်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်
ဒီသတင်းနဲ့ပတ်သက်ပြီးတော့တမတော်သတင်းမှန်ပြည်ယာယီကော်မတီရဲ့မကြာသေးခင်ထုတ်ပြန်ချက်ထဲမှာတော့ဒီဆက်လီဟာ RCRC ဆက်လီမဟုတ်ဘဲနဲ့အင်းရင်ရခိုင်လက်နက်ကိုင်တချို့စီးနင်းလာတဲ့ရည်ရင်ဖြစ်ပြီးတော့အဲ့ဒီကနေပြီးတော့တမတော်ရည်ရင်ကိုပြစ်ခတ်တာကြောင့်မလို့ပြန်လည်တုံ့ပြန်ပြစ်ခတ်ခဲ့ခြင်းလို့ဆိုပါတယ်။ဒါပေမဲ့လည်း RCRC ရဲ့ထုတ်ပြန်ချက်မှာတော့ရတိအောင်မျိုးနဲ့တင်းတော်ကြီးရွာနီးမှာဖြစ်ဖြစ်ခဲ့တဲ့ဒီဖြစ်ချက်မှာ RCRC ရဲ့အကူအညီတွေကိုတည်ယူပို့ဆောင်ပေးနေတဲ့အငှားမော်တော်ရင်တစ်စင်းပါတယ်လို့ဆိုထားပါတယ်။မော်တော်မှာ RCRC ဝန်ထမ်းတွေမပါပေမဲ့ထိတဲ့ကြံရရသွားတဲ့ဆက်လီဝန်ထမ်းတွေအတွက်ဝန်ထမ်းစင်ကောင်းကြောင်းလည်းဖော်ပြပါရတယ်။တစ်ဆုံးမှုနဲ့ပတ်သက်လို့ဖော်ပြခြင်းမရှိပေမဲ့ဖြစ်စဉ်ကိုတော့ ICRC အနေနဲ့အသေးစိတ်လေ့လာသုံးသပ်နေပြီးတော့ရတိတောင်က ICRC လုပ်ငန်းတွေကိုလက်တော်ရန်နာထားတယ်လို့ဖော်ပြပါရှိပါရခင်ဗျာ။